မြန်မာနိုင်ငံမှာပိတ်ထားတဲ့ Facebook လိုမျိုး online website စာမျက်နှာတွေကိုဝင်နိုင်မှုသုံးနေကြတဲ့ VPN လို့ခေါ်တဲ့ကြားခံ internet ကွန်ရက် app တွေဖုန်းထဲမှာရှိမရှိရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်ပြီးတော့စစ်ဆေးနေပါတယ်။တချို့နေရာတွေမှာတော့ VPN app ကိုတွေ့တဲ့အတွက်အစမတန်ဒဏ်ငွေရိုက်တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလူအများအသုံးပြုကြတဲ့ Facebook Messenger အပါအဝင် online စာမျက်နှာတွေကိုအသုံးမပြုနိုင်အောင်လို့စစ်ကောင်စီကပိတ်ပင်ထားတာကြောင့်ကိုယ်ပိုင် internet ကွန်ရက်လို့သုံးနိုင်တဲ့ VPN ကြားခံကွန်ရက်တွေကိုအသုံးပြုကြရပါတယ်။အဲ့ဒီ VPN app တွေဖုန်းထဲမှာရှိမရှိကိုအခုရက်ပိုင်းရန်ကုန်နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်စစ်ဒဏ်ငွေရိုက်နေတယ်လို့မျိုးကန်တွေကပြောပြကြပါတယ်။VPN သုံးပြီးတော့ online ပေါ်မှာမဟုတ်မှန်တဲ့သတင်းတွေဖြန့်နေတယ်လို့ဆွဆွဲပြီးငွေတောင်းတာဖြစ်တဲ့အကြောင်းမန္တလေးကဒေသခံတယောက်ကပြောပြပါတယ
် VPN ပါတဲ့လူတွေဂျန်၅000ရိုက်တဲ့နေရာတွေသတင်းရိုက်တဲ့နေရာတွေပေါ်တော့အားသာပြီးတော့စားနေလာတဲ့လူဆိုရင်လည်းဈေးတမျိုးပေါ်တော့ခုက VPN နဲ့ကုန်ဖြုတ်ချလိုက်ကြပြီဆိုတော့ကျွန်တော်တို့ TikTok လေးသုံးနေတာတော့ပဲရှိရတာ Facebook ပေါ်မှာတော့ Messenger မျိုးအဆက်အသွယ်ဘာမှမရှိကြတော့ဘူးဗျ Facebook တွေကလည်းဆန်းနေတဲ့ဆိုရင်တော့ကျွန်တော်တို့လည်းပါပါပဲမကျရဘူးပေါ့နော်
လမ်းတွေမှာလုံခြုံရေးတွေကရှောင်းတခင်စစ်ဆေးတာကြောင့်တချို့ကအနီးအနားခရီးသွားတာမျိုးကိုပါမလုပ်ကြတော့ဘူးလို့မန္တလေးမြို့ကတချို့ကပြောပါတယ်ရန်ကုန်မန္တလေးမြို့တွေမှာ VPN ရှိမရှိစစ်ဆေးဒဏ်ရာနေတာကြောင့်တချို့မြို့တွေကသူတွေကလည်းအိမ်ပြင်ထွက်ရင် VPN app တွေကိုယာယီဖြတ်ပြီးတော့ထွက်နေကြပါတယ်ဘကိုးတိုင်းထဲမှာ VPN လိုက်စစ်တာမရှိသေးပေမဲ့အန်ဒီရဲ့ကင်းအောင်လို့ VPN ဖြုတ်ထားတယ်လို့ပဲခူးမျိုးကန်တယောက်က VOA ကိုပြောပြပါတယ
်။ကျွန်တော်တို့ရှင်းတာတော့ကောင်းဆုံးပေါ့လေလုံးဝကျွန်တော်ဖုန်းတွေလည်းကျွန်တော်တို့လိုအပ်မှာပဲထည့်သုံးလို့လက်ရှိလိုအပ်။ကျွန်တော်ဆက်လို့သုံးတယ်တော့ဒီရမသုံးလို့လည်းမရဘူးလေ။ကျားတယ်တော့မဖြစ်သေးဘူး။ကောင်းဆုံးထုတ်ထားတ
ာပေါ့။2022ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီကအင်တာနက်အွန်လိုင်းသုံးစွဲမှုတွေကိုကန့်သတ်ပိတ်ပင်ခဲ့ပါတယ်။2022ခုနှစ်နှစ်ဆန်းပိုင်းမှာတော့စိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတော့ VPN သုံးနေသူတွေကိုအရေးယူဖို့လည်းပြင်ဆင်ခဲ့ပါတယ်။အတိမပြုတ်ရသေးတဲ့ဥပဒေချမ်းနဲ့မှဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရှိဘဲ VPN ချိတ်ဆက်အသုံးပြုသူတွေကိုထောင်ဒဏ်တစ်နှစ်ကနေအများဆုံး3နှစ်ဖြစ်စေ၊ငွေဒဏ်အများဆုံး750ဖြစ်စေ၊ဒဏ်2ရက်လုံးဖြစ်စေကြားခံရမယ်လို့ဖော်ပြထားပါတယ်။